နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်သမရဦးမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ရဲ့ဒီကနေ့ရုံးခြင်းကိုစစ်ကောင်စီကထပ်မံရက်ရှိဆန်းလိုက်တယ်လို့ဒေါက်တာဆန်းစုကြည်ရဲ့အကြံဆောင်ရှိမေဒေါ်မင်းမင်းစိုးကသတင်းမီဒီယာတွေကိုဒီကနေ့ပြောပါတယ်။တရားရုံးကသူတို့၃ဦးရဲ့အမှုကိုအောက်လ၁၀ရက်နဲ့၁၇ရက်နေ့တွေကိုအသီးသီးရက်ရှိဆန်းတဲ့ကြောင်းဗီဒီယိုကွန်ဖရင့်ကတစ်ချင်းအကြောင်းကြားခဲ့တာလို့ဒေါ်မင်းမင်းစိုးကပြောပါတယ်။သူတို့သုံးရဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးမှာတလင်းလာနဲ့အင်္ဂါနေ့တွေမှာပုံမှန်ကြားနာဆစ်ဆင်းနေတာဖြစ်ပေမဲ့ဒီမနက်ကမှလက်တလောအရှင်မြင့်ဖြစ်ပေါ်နေတဲ့ COVID-19 တတိယလိုင်းကြောင်းအစိုးရရုံးတွေကိုပါပိတ်ထားရပြီးသူတို့ရဲ့အမှုကြားနာဆစ်ဆင်းမှုတွေကိုလည်းပြီးခဲ့တဲ့သတင်းပတ်ကစပြီးရက်ရှိဆန်းခဲ့ပါတယ်။နိုင်ငံအတွင်း COVID-19 တတိယလိုင်းဖြစ်ပေါ်နေတာကြောင့်စစ်ကောင်စီကအောက်တိုဘာ၈ရက်နေ့ထိအများပြည်သူရုံးပိတ်ရဲ့အဖြစ်တိုးမြင့်တတ်မှတ်ထားပါတယ်။တောင်ဆန်းစုကြည်ဟာအခရီးလိုက်စားမှုတက်ချက်ရေးဥပဒေပုံမှန်55အစိုးရ၄ဝက်ချက်ပေါက်ကြားမှုဥပဒေပုံမှန်31ကငယ်ပုဂ္ဂိုလ်တွင်းကဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69အများပြည်သူတည်ငြိမ်အေးချမ်းမှုပြည့်ပြားအောင်လုံခြုံမှုလုံဆောင်မှုဥပဒေပုံမှန်905ခန့်ခွဲတို့အပြင်တပောင်းဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့အမှု2ခုစုစုပေါင်းအမှု9မှုနဲ့တရားစွဲခံထားရတာဖြစ်ပါတယ်ခင်ဗျာ